ဒီမှာမအေးအခုလို့ scroll view ရုပ်ထိလာပြီးတော့တကူတကြားသိဆုံးမင်းရံဝင်ပေးတာအများကြီးဖြစ်စစ်တမားရဲ့ရှင
်
ဟုတ်ကဲ့အာပရမအုပ်ဆုံးမေးချင်တာကတော့ကိုတင်မမောင်အေးကဒီ88ကာလမှာဒီလူလူရေးခင်မှာပါဝင်လာပြီးတော့အဲ့နောက်ကစပြီးတော့ဒီပောက်ကိုထွက်လာခဲ့ပြီးတော့ဒီပောက်မှာအချင်းတော်ကြတာနေသွားပြီးတဲ့နောက်မှာမှဒီမြန်မာနိုင်ငံကိုပရမအုပ်ဆုံးအချိန်ဒီနှစ်ပေါင်း20 25နှစ်လောက်ကြာပြီးတော့မှပြန်သွားခဲ့တယ်ဆိုတော့ကျွန်တော်တို့သိရတယ်လေဆိုတော့အဲ့လိုပြန်သွားပြီးတော့အခုမြန်မာနိုင်ငံမှာရှိရဲ့ဒီအရွယ်မရောက်သေးတဲ့ကလေးတွေကျောင်းသွားမယ့်အရွယ်မှာကျောင်းမသွားဘဲနဲ့အလုပ်ခွင်မှာရောက်နေတဲ့ကလေးတွေကိုပညာသင်ကြားပေးတဲ့ထူးခြားတဲ့အစီအစဉ်လေးတစ်ခုကိုလည်းလုပ်နေတယ် Mindy Project ပေါ့နော်ဒီ mobile ရွေးလျားပညာရေးပေါ့ဒီကလေးတွေရှိရဲ့နေရာတွေမှာလိုက်ပြီးတော့စတင်ပေးရဆိုတော့ဒီလိုအစီအစဉ်လေးလုပ်ဖြစ်အောင်ဘယ်လိုစပြီးတော့စိတ်ကူးရသွားမိတာလဲ
အဲ့ပေါ့အဓိကတော့88ရေးခင်းတော့မှာပါဝင်ပြီးတော့အဲ့တုန်းကကျွန်တော်စရုပ်ထားနဲ့ကျွန်တော်တို့ကကြောင်းတက်နေပါတယ်။အာဒီလိုပဲဟိုဟိုပြေးဒီပြေးနဲ့ရေးခင်းနဲ့မှာအကုန်လုံးပါကြပြီးတော့89လောက်ထဲကကျွန်တော်ဒီဘက်ရောက်တော့ပေါ့နော်။အဲတော့နှစ်ပေါင်း20ကျော်ကြာမှာပေါ့နော်။ဒီအကုန်လုံးနီးမျိုးပေါင်းစုံနဲ့ပေါ့နော်။ဒီစေဆိုးရဟိုတိုက်ဖြတ်ရေးတောင်းလိုက်ရေးကျွန်တော်လုပ်ခဲ့ကြပြီးတော့ဟိုအပြောင်းလဲတစ်ခုကိုကျွန်တော်စောင့်ခဲ့ကြတာပေါ့နော်။စောင့်ပြီးတော့ဒီအပြောင်းလဲတစ်ခုဖြစ်လာလို့ရှိရင်တော့တို့တွေဟိုကိုတိုင်းမီကိုပြန်ကြပြီးတော့တနိုင်ဟိုစင်ပြေတဲ့နေရာတင့်တော်တဲ့နေရာနေပြီးတော့ဟိုဝင်ထမ်းကြမယ်ဆိုတဲ့စိတ်ကတော့အများကြီးရှိခဲ့တာပေါ့နော်အဲ့တော့အာဦးသိန်းစိန်အစိုးရတက်လာတဲ့ခါကျတော့အပြောင်းလဲစဖြစ်လာတဲ့ခါကျတော့အဲ့မှာကျွန်တော်တို့မြန်မာပြည်ကိုပြန်ပြစ်ခဲ့ကြတာပေါ့နော်ပြန်ပြစ်ခဲ့တော့တုံးစံတိုင်းဟိုနိုင်ငံရေးစိတ်တက်တွေနဲ့ခုနကလူခွင့်ရေးစိတ်တက်တွေထုတ်ရကြတယ်ဆိုတော့ဒါတွေကိုမျောလင့်ပြီးတော့ကျွန်တော်တို့ဟိုပြန်ကြတာပေါ့နော်ဒီလိုခွင့်ရေးတွေနဲ့ဟိုဘလိုကဏ္ဍတွေကနေဝင်ပြီးတော့လှုပ်ဆောင်နိုင်ကြမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပြန်ကြတယ်ဒါပေမဲ့တကယ်တမ်းဟိုအပြောင်းလဲကဖြစ်လာတဲ့ခါကျတော့သူကဘယ်လိုပြောမလဲဒီအပေါ်ကနေပြီးတော့မှတရားထိန်းချုပ်ပြီးတော့မှစနစ်တကျနဲ့ပြောင်းလဲတဲ့အပြောင်းလဲဖြစ်သွားတဲ့ခါကျတော့ကျွန်တော်တို့လိုဒီ68ရက်ထွက်လာတဲ့ဒီလူတွေအနေနဲ့အကြောင်းသားတွေအနေနဲ့ကပြန်ဝင်ပြီးတော့ပူးပေါင်းလှုပ်ဆောင်မှုဆိုတဲ့ဟာကြီးကတော်တော်ကြီးကိုခဲရင်သွားတယ်အဲ့တော့ပထမအချိန်ကျွန်တော်ပြန်သွားတဲ့အချိန်မှာဒီလိုမျိုးအခွင့်အရေးတွေနဲ့ကျွန်တော်တို့မတွေ့ခဲ့ရအောင်မတွေ့ခဲ့တဲ့ခါကျတော့ဘာသွားစဉ်းစားမြည်ဆိုတော့ okay ကိုကလည်းဒီဘက်မှာအကြောင်းတွေပါတက်ပြီးတော့ပညာဘယ်လိုလဲနည်းပညာရေးပတ်သက်တဲ့အလုပ်တွေပါလုပ်ခဲ့ကြတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ company လေးတွေ consulting firm တွေများစပြီးတော့လုပ်နိုင်မလားဆိုတဲ့ဟာကိုစကြည့်ပြတာပေါ့နော်အဲ့လိုစကြည့်ရင်လည်းတကယ်ချင်းဟောင်းတွေနဲ့ပြန်ထွေးပြတယ်လက်ဖက်ရည်ဆိုင်တွေမှာပြန်ထိုင်ပြတယ်ပေါ့နော်အဲ့တော့အဲ့မှာဘာသွားတွေ့ရလဲဆိုတော့ခုနကဒီကလေးသူငယ်တွေနေရာတိုင်းလိုလိုမှာပေါ့နေရာတိုင်းလိုမှာလက်ဖက်ရည်ဆိုင်တွေစားတောက်ဆိုင်တွေလမ်းဘေးတွေလမ်းစုံတွေနီးပွိုင်းတွေမှာပန်းရောင်းနေတဲ့ကောင်တွေဟာပြီးလို့ရှိရင်ဒီစိတ်ကန်းနေမှာဆိုလို့ရှိရင်လေပေါ့နော်ဒီသူတို့ရဲ့ဒီခန္ဓာကိုယ်လေးတွေနဲ့ကိုဘယ်လိုမျိုးလဲဟိုမတန်တဆကြီးမားတဲ့ကုံတွေဝင်တွေကိုထားပြီးတော့လှုပ်လှုပ်ကြကလေးတွေကိုအများကြီးတွေ့ခဲ့ရတယ်။အဲဒီကမှတဆင့်ကျွန်တော်တို့တငယ်ချင်းတွေစုမိကြပြီးတော့ငါတို့ဒီကလေးသူငယ်တွေအတွက်တခုတော့လုံးမှဖြစ်မယ်ဆိုပြီးတော့ဘာလုပ်ကြမလဲဆိုပြီးတော့စပြီးတော့ဆွေးနွေးကြရင်တိုင်ပင်ကြရင်နဲ့ဒီခုလို Mindy Project ဆိုပြီးတော့နော်မြန်မာရွေလျားပညာရေးစီမံရေးဆိုတဲ့ဟာကြီးပေါ်လာတာပေါ့နော်။အဓိကတော့ရှင်းရှင်းလေးပဲဟိုចောင်းတွေကိုစာတင်ចောင်းတွေကိုမတော်နိုင်တဲ့ကလေးသူငယ်တွေကိုကျွန်တော်တို့ဒီဗစကားကြီးတွေစာဟိုဟိုကုန်တင်ကားအဟောင်းကြီးတွေကိုစာတင်ចောင်းလေးတွေလုတ်ပြီးတော့ဒီကလေးသူငယ်တွေလှုပ်လှုပ်နေနေရာတွေစီကိုငါတို့သွားပြီးတော့စာသွားတင်ကြမယ်ဆိုရဲ idea ထွက်လာ
အဲ့တော့အခုလိုမျိုးဒီကလေးတွေကိုသူတို့အလုတ်ခွင်ထဲထိလိုက်ပြီးတော့သွားပြီးတော့စာတွေတင်ပေးတယ်ဒါပေမဲ့ဒီလိုတင်တဲ့အခါမှာဒီအလုတ်ရှင်တွေရောဒါဟိုသဘောကျကြရဲ့လားဗောနော်နောက်တစ်ခုကလည်းဒီလိုဟိုဆိုသူရဲ့အလုတ်ထဲကနေပြောအချိန်ဖက်ပေးရတော့မှာ ਉਹ ဒီပေါ်မှာနောက်ဒီလိုသွားရတဲ့အချိန်မှာကလေးတွေကတော့ဒါကိုလိုလိုလားလားသင်ချင်းစိတ်ရှိသလားဘယ်လိုအဲ့လိုဒီတကယ်လုပ်ငန်းခွင်မှာလုပ်နေတဲ့အချိန်မှာခြုံတွေ့ရတဲ့အခက်အခဲတွေရောဘာတွေများရှိသလဲ
ဒီကလေးလိုသမားတွေပေါ့နော်ကလေးအဲ့လိုလှုပ်လှုပ်နေရတဲ့ကလေးသူငယ်တွေကဟိုအများကြီးပဲအများကြီးပဲဆိုတော့ကျွန်တော်တို့ကပထမဦးဆုံးဘာယူလိုက်လဲဆိုတော့တစ်ဖက်ဧည့်ဆိုင်တွေယူလိုက်တယ်တစ်ဖက်ဧည့်ဆိုင်တွေစားတောက်ဆိုင်တွေမှာရှိနေကလေးသူငယ်တွေကိုကျွန်တော်အရင်ယူလိုက်တဲ့ခါကျတော့ဆိုင်ရှင်တွေနဲ့ကျွန်တော်တို့အရင်ဆုံးစပြီးနှိရတာပေါ့နော်အဲ့တော့လဖဲ့ရည်ဆိုင်ဆိုတော့ဒီဆိုင်နဲ့ဆိုင်ကဘယ်လိုပြောလဲနားတဲ့အချိန်ကြီးမတူဘူးပိတ်တဲ့အချိန်ကြီးမတူဘူးဆိုတော့အဓိကကျွန်တော်တို့ဘာသွားညရလဲဆိုလို့ရှိရင်ဒီကလေးသူငယ်တွေသူတို့နားတဲ့အချိန်မှာဆိုင်ပိတ်ပြီးတော့ဆိုင်ပိတ်သွားတဲ့အချိန်မှာကျွန်တော်တို့ Mindy Project ကလာပြီးတော့သူတို့ကိုဒီလက်တွေ့ကြတဲ့အသိဉာဏ်ပညာဘူသူဒ္ဒတွေအခြေခံစာတမ်းမြောက်ရေးကိစ္စတွေနောက်ဆုံးမှာပေါ့နော်ဒီကွန်ပျူတာအင်တာနက်တွေနဲ့သမင်ဝန်းကျောင်းပညာတစ်ခုတည်းသင်ပေးဖို့ဆိုတဲ့ဟာကိုကျွန်တော်တို့ကသူတို့အစီအမခွင့်တောင်းရတာပေါ့နော်ဆိုင်ရှင်တွေညှိရတာပေါ့ဟိုကျွန်တော်တို့နိုင်ငံလည်းမြန်မာပြည်ကလည်းဟိုအားရစရာတခုအရောလေဟိုဆိုင်ရှင်တွေအကုန်လုံးလို့လို့ကဒီဘယ်လိုပြောလဲပရာဟိတစိတ်ဓာတ်တွေအကုန်လုံးရှိကြတယ်ဒါပညာဒါနပေါ့နော်ပရာဟိတစိတ်ဓာတ်တွေအကုန်လုံးရှိကြတယ်အဲ့တော့ခုနကတို့နားတဲ့အချိန်လေးတွေပဲတနာရီကွဲတနာရီလောက်ကိုကျွန်တော်တို့ကဆိုင်ရှင်တွေနဲ့ညှိပြီးတော့အဲ့လိုမျိုးအချိန်တွေမတော်တင်ရတယ်တော်တင်ရတဲ့ခါကျတော့ဘယ်ဖြစ်လို့လဲကလေးသူငယ်တွေလက်ဖက်ရည်ဆိုင်ဆိုတော့ထုံးစံနဲ့ပြည့်တဲ့အတိုင်း ကောင်းတယ်မနေ့၄နိုင်၅နိုင်လောက်တည်းထားကြတာပေါ့နော်အဲကျွန်တော်တို့ခါကျရင်ညနေစိုင်ပေးပြီးမှသွားတင်ရတဲ့ခါကျရင်တို့ရပြင်ပန်းနေရတာချာရှိမယ်ပြီးရှင်ဒီကလေးတွေအများစုဆိုတာလည်းဒီမူလာတန်းအဆင့်လောက်ကနေပြီးတော့ကျောင်းထွက်လာကြတဲ့ကလေးများတယ်နှစ်တန်းသုံးတန်းလေးတန်းနေပေါ့နော်အဲတော့တို့ကိုယ်တိုင်ကဟိုစာတင်မယ်ဆိုလို့ရှိရင်ကိုယ်ပြန်ကြည့်ပြောဆရာကျွန်တော်ဟိုကျောင်းမတက်ချင်လို့စာမတင်ချင်လို့ကျောင်းထွက်ပြီးတော့ရွာနေထွက်လာပေါ့နော်အဲတော့စာပြန်တင်မယ်ဆိုတဲ့စကလုံးကြီးကတို့တို့ကလက်တွေ့မကြဘူးအဲ့လိုမျိုးခက်ခဲတွေတွေ့ရတဲ့ခါကျတော့ကျွန်တော်တို့ကသူတို့ဘယ်လိုလုပ်ရလဲဆိုတော့သူတို့နားလည်နိုင်မဲ့သူတို့လက်တွေ့ကြမဲ့စကလုံးနေပြီးလို့ရှိရင်တင်ယုံညွန်းန်းဆိုလို့ရှိရင်သူတို့ရဲ့လက်ရှိဘဝအခြေအနေနဲ့အဆက်မဲ့တင်ယုံညွန်းန်းတွေပြီးလို့ရှိရင်ပြန်ပြီးတော့ချက်ချင်းအသုံးချနိုင်တဲ့အသိဉာဏ်ပညာဘူးတွေကိုကျွန်တော်တို့ပေးရတယ်အဲ့တော့တင်ယုံညွန်းန်းဆွဲရဖက်မှာလည်းခက်ခဲရှိတယ်ဆိုင်ရှင်တွေနဲ့ညှိပြီးတော့သူတို့စာသွားတင်ဖို့အချိန်ပေးဖို့ကလည်းခက်ခဲရှိတယ်ပြီးလို့ရှိရင်စာစတင်ပြီးအတန်းစဖြစ်ပြီးဆိုရင်တောင်မှပဲသူတို့ကလေးတူငယ်တွေကိုတောက်လျှောက်စိတ်တက်တက်ကြွစွာနဲ့ပြောပြပါပါနဲ့ဒီမိုင်မီတန်းကိုလာဖို့ဟိုဆွဲဆောင်ရတဲ့အခက်အခဲတွေရှိတယ
်။အခက်အခဲတွေကတော့မျိုးမျိုးပဲပေါ့
။ဟုတ်တယ်
။ဆိုတော့ဆောဆောကလည်းကိုတင်မမကြီးတခုထောက်ပြသွားတာကအရင်မြန်မာနိုင်ငံကမထွက်ခင်အချိန်တုန်းကရှိတဲ့အနေအထားနဲ့မြန်မာနိုင်ငံကိုပြန်သွားတဲ့အချိန်မှာတွေ့ရတဲ့ခလေးလို့တမအတုံးပြမှုတွေပေါ့။ဆိုတော့အရင်တော့ဒါဗမာပြည်မှာဆင်းရဲတဲ့နိုင်ငံတွေမှာတော့ခလေးတွေဆိုတာမိဘရဲ့လေလုံငန်းပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းကူပွားကူကြတာတွေရှိပါတယ်။ဒါပေမဲ့အခုအချိန်မှာကျတော့မြန်မာနိုင်ငံမှာကဒီနေရာတိုင်းမှာဘယ်နေရာသွားသွားခလေးလို့တမမရှိသလောက်ဖြစ်နေတယ်အိမ်တွင်အကူမှာပဲဖြစ်ဖြစ်နောက်စားတော့ဆိုင်လက်ဖေးရေးဆိုင်ရှိသမျှလမ်းပေးမှာဈေးရောက်တာပဲဖြစ်ဖြစ်ပေါ့နော်ခလေးလုပ်ကမာတွေကတော်တော်များများရှိနေရယ်ဆိုတော့ကိုတင်မမောင်အေးလဲကိုရိုင်းအဲ့မှာထဲထဲဝင်ဝင်သွားပြီးတော့လုပ်တဲ့အချိန်မှာဒီခလေးလုပ်ကမာအသုံးပြုမှုတွေဘယ်လောက်ထိစိုးစိုးဝါဖြစ်နေတာကိုတွေ့ခဲ့ရတယ
်ပြန်ပြီးတော့အခုကျွန်တော်တို့မိုင်းမီစတဲ့ရဆိုလို့ရှိရင်အခုက2014မှာတကောင်စင်းပထမဆုံးသူတို့နှစ်ပေါင်းများစွာကြာပြီးပထမဆုံးကောက်ရပေါ့ဒီ2014တကောင်စင်းရဆိုလို့ရှိရင်တော့ဒီစုစုပေါင်းပေါ့နော်ကလေးလူကြီးပေါ့နော်အတန်9နှစ်ကနေ18နှစ်ကြာကိုသူက73တန်းကျော်ကျော်ရှိတယ်လို့ပြောလာတယ်ပေါ့နော်အဲ့ထဲမှာမမကျောင်းနေနေတဲ့ဟိုကလေးဟိုကျောင်းသားဥကြီးကသူက 9.5 တန်းလောက်ရှိတယ်အဲ့ဒါနှုတ်ရလို့ရှိရင်9တန်းကျော်ကျော်ကကျောင်းပြင်မှာရောက်နေတယ်ကလေးသူငယ်ပေါ့နော်9တန်းကျော်ကျော်ဆိုတော့ကျွန်တော်နိုင်ငံရဲ့လူကြီးနဲ့ကြည့်တယ်လို့ရှိရင်10ရာခိုင်နှုန်းနီးပါးလောက်ရှိတယ်အဲ့လိုမျိုး10ရာခိုင်နှုန်းရှိတဲ့ကလေးသူငယ်တွေကစာသင်ကျောင်းတွေမှာမရှိဘူးကျောင်းပြင်မှာရောက်နေအဲ့ထဲမှာမှခုနကဟို၄တန်း၅တန်း၃တန်း၂တန်းဘယ်လောက်လဲဆိုတော့အတိအကျမသိဘူးဟိုတမျိုးတမီပေါ့နော်တမျိုးတဖုံအလုပ်တွေလုပ်နေကြဆိုတော့ကျွန်တော်မသိဘူးဒါတွေကသူတို့ကအဓိကဘယ်လိုပြောမလဲဒီတနေ့တာရှင်တန်ရေးစားဝတ်နေရေးအတွက်ကိုသူတို့ရုံးပန်းနေကြတာပေါ့နော်အဲ့တော့ဒီ၅တန်းနီးပါးလောက်ရှိတဲ့ဒီလူငယ်တွေပေါ့နော်ကလေးလူငယ်တွေကိုကျွန်တော်တို့မှာကဘယ်လိုပြောမလဲဒီဟိုအကြောင်းမျိုးမျိုးကြောင့်အကြောင်းပြပါရောက်သွားကြပြီးတော့သူတို့ရဲ့ဘဝမှာလက်ရှိအခုဒီကလေးလူငယ်တွေဆိုတာမှန်တော့ဒီသူတို့မိဘတွေနဲ့ချစ်ချစ်ခင်ခင်ချင်းချင်းနာနဲ့ဘောနော်ဒီနွေးနွေးထွန်းနဲ့ကြီးပင်းပြီးတော့မှလိုအပ်တဲ့အသိဉာဏ်ပညာတွေကိုသင်ကြားမယ့်အချိန်ရွယ်မှာမသင်ကြားနိုင်ဘဲနဲ့အခုလိုမျိုးမိဝေးဖောက်ပဲလှုပ်လှုပ်နေရတဲ့ခါကျတော့ဘယ်ဖြစ်သွားလဲဆိုတော့ဒီတိုင်းပြည်အတွက်ကောဒီအင်အားတွေကျွန်တော်ဆုတ်ယုတ်သွားတယ
်ဆက်ကျွန်တော်တို့မြန်မာပြည်မှာတော့ပြဿနာတွေတော်များများနှစ်ပေါင်းအစဉ်ဆက်တာစစ်ဆိုရလက်ထက်ကစလို့ယုံရင်းလာခဲ့တဲ့ပြဿနာတွေဖြစ်တာပညာရေးပိုင်းမဖြစ်လူကြီးပိုင်းကလေးလှုပ်တာလူခွင့်ရေးပိုင်းဒါကြတော့အများကြီးရှိခဲ့တာကိုဆိုတော့အခုလည်းဒီအခုလက်ရှိအချိန်မှာတော့ဒါဘာလို့ပြောဒီ NLD ဥဆောင်တဲ့ရတဆူရတက်လာပြီဆိုတော့ဒီကလေးလုပ်သမားတွေရဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ကလေးလုပ်သမားအသုံးပြုမှုတွေကလေးလုပ်သမားတွေနှိမ့်ဆက်ညှဉ်းပန်းခံရတဲ့ဒီခရီးတွေကျွန်တော်နောက်ပိုင်းအများကြီးကြားခဲ့ရတာ ਉਹ ဒီအချိန်တွေပြောင်းလာဖို့ပျော်လင့်ချက်ဒီသူ့အဆိုရလက်ထက်မှာရောဘယ်လောက်ထိမျှော်မှန်းလို့ရမလဲ
ဟိုအရင်စေဆိုးရနဲ့ပြန်နှိုင်းရှင်လိုက်ရင်တော့အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ဒီကလေးလုပ်သမားဆိုတဲ့စကလုံးတော့မှကျွန်တော်တို့သုံးမရှိတဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေကလည်းအခုလက်ရှိမှာအစိုးရကိုယ်တိုင်ကခုနကဟိုအကြောင်းပြောရောက်နေကလေးဘယ်နှယောက်ရှိလဲကလေးလုပ်သမားဘယ်နှယောက်ရှိလဲဆိုတော့သူတို့ကြီးညာခဲ့ကြီးညာပေးကြီးညာနိုင်တယ်ပေါ့နော်ပြီးလို့ရှိရင်အခုဒီ NLD အစိုးရတက်ပြီးရဲ့နောက်ပိုင်းမှာဒီအကြောင်းပြင်ပါနဲ့တသက်တာဦးစီးဌာနဆိုပြီးတော့ပညာရေးဝန်ကြီးဌာနအောက်မှာအသစ်ဦးစီးဌာနတဲ့ဖွင့်ပြတယ်အဲဒီဦးစီးဌာနရဲ့အဓိကဦးတည်ချက်နဲ့လှုပ်ဆောင်ချက်တွေကတော့ခုနအကြောင်းပြပါရောက်နေတဲ့ကလေးသူငယ်တွေကိုလက်တွေ့ကျတဲ့အသိဉာဏ်ပညာဘူးဆိုတာပေးဖို့ဆိုတဲ့ရည်ရွယ်ချက်ပဲအဲဒီတော့အဓိကတော့ဒီမိုင်မီရဲ့ရည်ရွယ်ချက်တွေဦးတည်ချက်နဲ့အတူတူပဲဖြစ်နေပေါ့အဲဒီတော့အဲဒီဦးစီးဌာနစတဲ့အရာသူတို့ကျွန်တော်တို့ကိုဘယ်လိုပြောလဲဟို လက်ဆင့်ကန်နဲ့လက်လန်း ကာမီတို့ရှင်ဒီမိုင်းကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်ပရိသတ်နေးရှင်တွေသွားပေးပြတယ်နေပြီးတော့မှာပဲဗောနော်အခုအဲ့ဒီဦးစီးကဏ္ဍအတွက်လိုအပ်တဲ့ပေါ်လစီတွေစတရက်ဂျီတွေဝိုင်းပြီးတော့ဆွဲပေးခဲ့တာကျွန်တော်၆လကျော်လောက်ရှိပြီအဲ့တော့အပြောင်းလဲရတော့ခုနဖြစ်နေပြီအစိုးရကလည်းဒီပြဿနာကြီးကိုရှင်းရမယ်ဆိုတော့သိနေပြီဒါပေမဲ့တပြိုင်တည်းမှာပဲခုနကဒီပြဿနာကြီးကိုရှင်းဖို့အတွက်မှ ည်းဘာတွေ့ရလဲဆိုတော့ခုန NLD ဆိုတာတက်ပြီးနောက်ပိုင်းမှာဒီအခြေခံလူတန်းစားတွေစာဝတ်နေရေးတွေအဲ့ဒါတွေကပို့ပြီးတော့ခက်ခဲတာကျွန်တော်တို့တွေ့နေတယ်။ကျွန်တော်တို့ကိုယ်တိုင်ခုနဟိုကျူးကျော်ရက်ွက်တွေရောက်ခဲ့ရတယ်လဖဲ့အိဆိုင်လမ်းမေးတာသူတို့ရဲ့ဒီတနေ့တာရုံးကတ်လှူရှားပြီးတော့ဖြတ်တန်းနေရတဲ့ဟိုအခက်ခဲတွေပိုများလာတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်။အဲ့ဒီတွေ့ရတယ်ကျွန်တော်တို့စီကိုရောက်လာတဲ့ကလေးသူတွေပိုများလာတယ်ဒီပြိုင်ထဲမှာခုနကကလေးလုံးကပြဿနာကိုဖြေရှင်းဖို့အတွက်ကစာဝတ်နေရေးအစီအပြေလို့မယ်အလုပ်ကံကြီးဟိုဖန်တီးပေးဖို့လို့မယ်ဒီပြိုင်ထဲမှာပဲစာသင်ကျောင်းတွေဟိုပညာရေးဟိုစနစ်တွေကလက်တွေ့ကျလာဖို့လို့မယ်ဟုတ်လားအဲ့တော့ဒါတွေအကုန်လုံးကိုတခုချင်းစီကိုလိုက်ရှင်းနေလို့မရဘူးအဲ့တော့ခုနကဝန်ကြီးဌာနရဲ့တပ်ဆိုင်ရာဝန်ကြီးဌာနရဲ့ပူးပေါင်းပြီးတော့မှကန်ထွက်ဖြေရှင်းမှရမယ့်ပြဿနာဖြစ်တယ်အဲ့တော့အခုလက်ရှိမှာတော့ခုနကပြောတဲ့ဒီကျောင်းပညာတက်သက်ကဦးစီးဌာနဖြစ်လာတဲ့အတွက်ကျွန်တော်တို့တက်ကအများကြီးညွှန်းနေချက်တွေဖြစ်လာတယ်အခုလက်ရှိမှာလည်းဒီဥစည်းထားတာတွေဥဆောင်နေတဲ့ဟိုဒူဝင်နဲ့ကျွန်တော်တို့ပူပေါင်းလုပ်ဆောင်ရတဲ့အတွက်အများကြီးလည်းတမိုးရှိရယ်ကျွန်တော်တို့လည်းဒီမျှော်လင့်ထားတာတွေပို့ပြီးတော့လုပ်ဆောင်ခွင့်တွေရခဲ့တဲ့အတွက်လည်းဘယ်လိုမျိုးလဲအားရကျေနပ်မှုရှိတယ်ပေါ့အဲ့တော့ကျွန်တော်ထင်တယ်နောက်3-4နှစ်လောက်မှာတော့ပြုပြင်ပြောင်းလဲမှုတွေဟိုဘယ်လိုလဲတိုးတက်မှုတွေအများကြီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ
်အခုလိုဖြေကြားပေးရကျေးဇူးအများကြီးတင်ပါတယ်ရှင
့်ကျေးဇူးအများကြီးတင်ပါတယ
်အပတ်စဉ်တင်ဆက်တဲ့မြန်မာအရေးစနစ်ကအစီအစဉ်ကိုနားဆင်